သပမာဦးဆိုကျွန်တော်ကိုလက်ရှိဒီနေ့မြန်မာနိုင်ငံတရားစီရင်ရေးလောကမှာအဓိကရင်ဆိုင်နေရတဲ့စိန်ခေါ်မူကြီးတစ်ခုတို့ပြပါမယ်။အ
ဲအဓိကစိန်ခေါ်မူကြီးကတခုတော့မဟုတ်ဘူး။ဓမ္မအထူးဆုံးကတော့လက်စားမှုပေါ့နော်။နံပါတ်1ကတော့အကြီးအသေးတွေကြလာတယ်ပေါ့နော်။နံပါတ်3ကတော့ဇာတိတားကြီးလည်းကြလာတယ်။အဲ့ဒါတွေကျွန်တော်တို့ရင်ဆိုင်နေရတယ
်။လက်စားမှုဆိုတဲ့နေရာမှာလက်စားမှုရဲ့အန်ဒီယေကဘလောက်တောင်ကြီးပါလဲဆရာနမူနာလေးတစ်ခုနှစ်ခုလောက်နဲ့
1988နောက်ပိုင်းမှာလုံးဝကိုလွတ်ပေးလိုက်တာလုံးဝလွတ်ပေးလိုက်တာမင်းတို့ပေးအပ်တဲ့အမိတ်ကိုနာခံမင်းတို့လည်းပဲတင့်တော်သလိုလုံးကြနေကြဆိုပြီးတော့လွတ်ပေးလိုက်တဲ့တကြောင်မလို့လုံးဝအကန့်အသတ်အတားအဆီးမရှိလက်စားမှုကြီးကဖြစ်လာတာဟာဒီနေ့ထိပတ်တုပ်လို့မရဘူးကြမ်းနေတုံးပဲအဲ့ဒါသွားတွေ့ရတယ
်ဟုတ်ကဲ့လက်စားမှုဆိုတဲ့နေရာမှာအဆင့်ဆင့်ပေါ်ဆရာနော်တရားစီရင်ရေးဘိုင်းကိုကျွန်တော်နားလေတလို့ဆိုရင်အစိုးရဘက်ကတာဝန်ရှိတဲ့လူတွေပါမယ်ကျွန်တော်တို့ဟလာဥပဒေရေးရကြွန့်ကျင်သူတွေအပိုင်းရှေ့နေချုပ်ယုံပိုင်းပေါ့နော်ဒီဘက်ကဆိုရင်ကျွန်တော်တို့ရှေ့နေတွေတခါရှေ့နေတွေနဲ့ဆက်ဆက်တဲ့အပိုင်းပေါ့အဲ့လိုနှစ်ပိုင်းရှိမယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့လက်စားမှုကဘယ်နေရာဒီမှာဘလောက်တောင်ကြဲကြဲပြန့်ပြန့်ရှိနေတယ်လဲဆရာ
လက်စားမှုကအဲ့88ဟိုဘက်ပိုင်းမှာထိမ့်ထားနေတယ်မရှိသလောက်နီးပါးလောက်ကိုပြောလို့ရတယ်ထိန်ထားနေဒီဘက်ပဲကြတော့ဆိုအာနာဒီမြဲကြီးအဓိကဖြစ်သွားတဲ့အတွက်ကြောင့်မလို့သူကအဲ့ဝန်နှန်းနေဝန်အောင်တရားသူကြီးတွေကိုသူတို့ပေးတဲ့အမိတ်ကိုနာခံအောင်လို့ဆိုပြီးတော့သူတို့လွှတ်ပေးရတာပေါ့အဲ့တော့လက်စားတဲ့အခါကျတော့တရားသူကြီးကလက်စားလာတဲ့အခါကျတော့လက်စားတဲ့တရားသူကြီးနဲ့တင့်မာပဲရှင်းနေကြလဲအမှုရတော့လဲသူတို့အထုံးနည်းတူပဲရဲတွေကလည်းပဲပြက်လာတယ်ဥတွေဝန်နှန်းတွေကလည်းပြက်လာတယ်တော့ကိုစင်းတို့လည်းတအားတက်လာတက်လာတဲ့အခါမှာလက်ခံနဲ့မလောက်တာတွေပြဿနာကြီးတွေပေါ်လာတယ်ပေါ့အဲ့ဒီအခါမှာတကယ်ဒီဟာကိုဆရာစီကြီးကိုဖြစ်စည်းရတဲ့အထဲမှာရှေ့နေတွေလည်းပါတယ်ရှေ့နေတွေနဲ့တရားသူကြီးနဲ့အပေးယူလို့ကြပါတရားသူကြီးကလည်းဘယ်ရှေ့တွေကိုငါအဲ့ရှေ့နေကလည်းလက်ထိုးပေါ့အဲ့လိုလုပ်ပြီးတောက်မထားနိုင်တဲ့ရှေ့နေတွေကဖြည့်ရင်းနဲ့ဥပဒေဝန်ထမ်းတွေရောရဲတွေရောတရားသူတွေရောအကုန်ပြက်ပဲအဲ့လိုတသုံးဟိုဟာတပရိုက်တဲ့အကုန်လုံးဝါဆက်ပြက်တာဝါဆက
်ရန်ဒီယာကြီးတခုလုံး
ရန်ဒီယာကြီးတခုလုံးပြက်တာ
ဟောအစင်စင်အစင်စင
်ပြည်သူတွေပါပြက်တာပြည်သူတွေကဘလို့ပြက်လဲဆိုလို့ရှိရင်အဲ့လိုလက်ပေးမှာပဲရတော့တဲ့အခါကျတော့လက်မပေးရရင်ကိုငါတို့ရှုံးတော့မှာပဲဆိုပြီးတော့လက်ပေးကောင်းတဲ့ရှေ့နေလက်ပေးစားတဲ့တရားသူကြီးကိုပေါင်းတဲ့အစင်တီရောက်ပြီးတော့ပြည်သူပါပြက်တာ
ဒီအမှုဖြစ်နေတဲ့လူတွေကိုယ်တိုင်ကိုကသူတို့သာလက်ငွေမပေးနိုင်ရင်ဒီအမှုကိုသူတို့ရှုံးသူတို့ဘက်ကသူတို့လုံးဝယုံကြည်စိတ်ချတယ်ငါတို့ကဒီအမှုမှာမှန်တယ်လို့အယူဆယုံကြည်ချက်ရှိရင်တောင်မှသူကလက်ပေးမှာပဲတောင်နိုင်မယ်လို့သူတို့အဲ့လိုယူဆလာတာ
ဟုတ်တယ်သူတို့ကအဲ့ဒါမျက်မြင်ကလည်းအဲ့တည်းခံစားတော့မျက်မြင်တွေ့နေတာဘူးလက်ပေးတို့ပတ်စံရှိရဲ့လူကနိုင်သွားတဲ့ဟာတွေမြောင်များစွာတွေ့တဲ့အခါမှာအလုံးလုံးလေးကြောက်လန့်ထိတ်လန့်ပြီးတော့မရှိရှိတာရောင်းချပေါင်းနှံအဲ့လိုပေါ့လုတ်ပြီးတော့ကိုပေးရတဲ့ဘဝရောက်တာ
အဲ့တော့ဆရာကျွန်တော်ဒီရပိုင်းမှာပါပဲဒီအမှုပွဲစားကိစ္စဒီမတိုင်ခင်ကလည်းပဲအမှုပွဲစားဆိုတဲ့ဘဝတော့ကျွန်တော်ကြားဘူးပါတယ်ဆိုအမှုပွဲစားဆိုတာဘယ်လိုလူမျိုးတွေကိုခေါ်ပါ
အမှုပွဲစားကတော့ပထမတော့တရားရုံးတွေမှာလာပြီးတော့ရှောက်လွာစည်းရည်တွေနဲ့ပေါင်းပြီးတော့အဲကောင်ကအမှုပွဲစားဆိုပြီးတော့အပြင်ကလူရောပေါ့လေအရှင်းတွေကိုသူတို့ကနေငှားပြီးတယ်အရှားပြီးတယ်ရှင်းတွေပြီးတယ်ဆက်ကိုယူတယ်အဲလိုလုံးဝပြင်လက်ဖေးဆိုင်အဆင့်လောက်ပွဲစားပဲရှိတယ်သူတို့လည်းနေပါစားဝန်နေလေးရပေါ့နောက်လည်းကြားလည်းကြားအဲပွဲစားအလုပ်ကို88နောက်ပိုင်းမှာဘယ်သူတွေကလှုပ်လာလဲဆိုတော့တရားသူကြီးတွေကိုယ်တိုင်ကလှုပ်တယ်ဥပဒေဝန်ထမ်းတွေကိုယ်တိုင်လှုပ်တယ်ရဲတွေကလည်းအမှုဖွင့်တွေကအဲ့မှာစပြီးလက်စားတာပဲအဲဘယ်တရားသူကြီးကိုငှားအဲ့အဲ့သူပေါ့နောက်ကအုတ်ချိုးဘူးတွေပေါ့ရဝတာတွေသူတို့ကလည်းပွဲစားတွေဖြစ်တယ်အကုန်လုံးချင်းချင်းပြောနောက်ပိုင်းကျဌာနဆိုင်ရာတွေကပါပွဲစားအလုပ်တွေကိုတွင်းတွင်းကြဲကြဲလှုပ်တာတော့သွားတွေ့ရတယ်အဲ့ဒါမလို့ပွဲစားဆိုတာကအပြင်ကလာလှုပ်တယ်ဆိုတာတဲ့နောက်ပိုင်းကျတော့အတွင်းရပဲပွဲစားအလုပ်တွေကိုလုပ်ကြတယ်ဆိုတော့သွားတွေ့ရတယ
်ဆိုတော့ဒီတရားစီရင်ရေးလောကအတွင်းကပြောရရင်အစင့်စင့်တာဝန်ရှိသူတွေပေါ့နော်ဒီအစင့်စင့်တာဝန်ရှိသူတွေကိုယ်တိုင်ကိုကအမှုတွေကိုပွဲစားလုပ်ပြီးတော့လာကင်လာကြတယ်ဆုံးဖြတ်ဖို့လုပ်လာကြတယ်တရားစွဲဖို့လုပ်လာကြတယ်အဲ့လိုတွေဖြစ်လာတာပေါ့ဆရာ
ဟုတ်တယ်တရားသူတွေကလောဘကြီးကြတယ်ဥပဒေဝန်ထမ်းတွေရဲတွေကလည်းတာမန်သူတို့ရတာပုံစံရာမျိုးစုံနဲ့ယူတဲ့အထက်မှာဒီပွဲကလည်းတရားသူကြီးကငှားခိုင်းလို့ငှားတယ်ဆိုရင်တရားသူကြီးကသူကပါဆက်နေတဲ့သူကကြောရတော့တာအဲတော့ကဥရဝန်တန်းလိုက်တော့ရဲဆိုရင်အပြက်ပြောတာဘယ်ရှိနေစီသွားပြီငါတို့ကဘလောက်တောင်းငဲ့တခါမှမအားတာကျွန်တော်ကလက်တွေတုံတယ်လို့ပြောတာပါအဲ့တော့မလို့တရားသူကြီးကလည်းရှင်းနေစီငှားတာပထမတော့စိတ်ကောင်းစိတ်နာကောင်းနေငှားတာပါတယ် မဟုတ်ကဟုတ်ကရှင်းနေကိုတွားငားမိညက်နေကိုအီးသွင်းညက်နေရှင်းနေကိုငားမိဒုက္ခရောက်မှာဆိုလို့ပထမတော့သဘောရိုးနဲ့ညွန်ကြားတာပဲညွန်ကြားရင်းနဲ့အဲ့လိုနောက်ဆုံးကျတော့သူကလည်းပွဲကယူတဲ့အဆင့်ထိရောက်သွားတာတိုးတော်လည်းပဲသူကတကယ်ကျတော့ကျင့်ဝတ်ရတော့သူဘလို့အကြောင်းညောင်းနေမှာသူကအဲ့လိုလုပ်ခွင့်မရှိဘူးလေတိုးတော်လည်းပဲအဲ့လိုကိုလုပ်တယ်ဂူတော့ပဲလုပ်ထားပါပဲတော့လဲတာနဲ့များတာပဲရှိတယ်လုပ်ပါတယ
်ဆိုတော့ကျွန်တော်တို့ကျွန်တော်မှီတဲ့အချိန်ပေါ်ဆရာเนาะကျွန်တော်မွေတဲ့အချိန်နဲ့ကျွန်တော်မှီတဲ့အချိန်ပေါ်ဥမာ88မတိုင်ခင်ဆိုရှယ်လစ်ခေတ်ကျွန်တော်တို့88ကနေပြီးတော့ဒီနောက်ပိုင်းကာလအောင်ကောင်းမှီရပေါ်ဆရာဆိုတော့88ကနေဒီနောက်ပိုင်းကာလကျွန်တော်တို့ကောင်းကောင်းနားလည်တဲ့အချိန်တွေအခုအပြုပြင်ပြောင်းလဲလုပ်နေတဲ့ကာလမတိုင်ခင်အထိပေါ့အဲ့ဒီအချိန်ဒီကာလကဆိုရင်တရားစီရင်ပိုင်းမှာအုတ်ချွေရေးပိုင်းရဲ့ဝင်ရောက်စဖတ်မှုကတိတ်ကိုကြီးပါတယ်ကြာလေဒါဟိုအလုံးလဲပြကြတယ်အုတ်ချွေရေးပိုင်းကဒါလို့ဆိုရင်တရားစီရင်ပိုင်းကလုတ်လိုက်တာပဲဆိုတော့အဲ့ဒီအချိန်ဒီကရောဒီကနေ့ဆက်ရှိနေတော့ပါပဲလားဆရာ
အုတ်ချွေပိုင်းကဝင်ဆွတ်ဖက်တာတော့နိုင်ငံရေးအမှုတွေလောက်ကလွယ်လို့ကြာတဲ့အမှုတွေမှမရှိတော့ဘူးခေါင်းကတော့အကုန်ဆွတ်ဖက်တာပဲအကုန်ဆွတ်ဖက်တာအခုတော့ငါခါဝေလိုဟာမျိုးတွေနောက်21လိုဟာမျိုးတွေနောက်124လိုဟာမျိုးတွေအဲ့ဒီမှာကတော့ဟိုတိုက်ရိုက်ကြီးမဟုတ်တော့မှာပဲအဲသူတို့ဟိုသတိကြောက်လာကြောက်အပေါ်ကိုကြောက်ရတဲ့ဟိုကျွန်တော်ဟိုအဂရိတရား၄ပါးမှာကြောက်တဲ့ပေါ့ဘရားဘေးပေါ့အဲအဲ့ဒါတွေကတော့ရှိနေတုံးပဲအဲ့ဒါသွားတွေ့ရတယ်နောက်တစ်ခုကဒီတရားသူကြီးချုပ်ကိုတဲ့ကစစ်ဘူစစ်တပ်ကဥသိမ်းစိန်ဟိုဆိုရဥသန်းရွှေခန့်ပေးခဲ့တဲ့တရားသူကြီးချုပ်ကိုတရားသူကြီးချုပ်ဆိုသူကိုယ်တိုင်ကစစ်ဘူဖြစ်တဲ့အခါကျတော့သူကိုယ်တိုင်မှာကိုဒီမိုကရေစီအသွေးအရောင်စိတ်ဓာတ်တဲ့စစ်ကခန့်ငယ်တဲ့အသွေးအရောင်တွေပါပဲသူ့မှာညာသွားပြီးစီနေပြီးတော့အဲ့တိုင်ပဲသွားနေတဲ့ဟာတွေကအခုထိမပြောက်သေးတာတွေသွားတွေ့ရတယ်ဒါမှမဟုတ်တရားသူကြီးချုပ်ကဒီမိုကရေစီရခန့်ထားတဲ့ခင်မှာခန့်ထားတဲ့တရားသူကြီးချုပ်ဖြစ်ရင်တော့ပို့ပြီးတော့ဒီတဲ့ပို့ပြီးပြင်မယ်လို့ဆွတ်ဖက်မှုတွေလည်းနည်းလိမ့်မယ်လို့အဲ့လိုယူဆရတာပဲလေ
ဟုတ်ကဲ့ဆရာကကပြောတဲ့မှာဘရားကတိပေါ့န
ော
်စိုးရင်ပြီးတော့ကြောက်ပြီးတော့ငါဒါကိုဒီလိုများဆုံးဖြတ်လိုက်ရင်အပေါ်အများငါ့ကိုစိတ်ဆိုးမလား
ဟုတ်ကဲ့
ညှို့ညင်မလားဆိုတဲ့စိတ်နဲ့တရားသူကြီးတွေကဆုံးဖြတ်တာပေါ့ဒါရိုက်တော့ဟလာအုတ်ချွေးပိုင်းကဒီမှုတော့ဒီလိုဆုံးဖြတ်လိုက်ထောင်ဘလောက်ချလိုက်လုတ်ပေးလိုက်ဆိုတာမျိုးတော့မရှိတော့ဘူးဆိုတော့အဲ့ဒီနေရာမှာဟလာကျွန်တော်တို့60ကြောက်ကကြီးတို့အများအပြား905ခါခွေးတို့ဟလာငိမ့်စုစီဥပဒေတို့ဒီလိုမျိုးတွေပေါ့နော်ဒီနေ့ခင်မှာအများဆုံးဖြစ်တာဆိုတော့ဥပမာအမှုတစ်ခုဖြစ်တယ်ဆိုကြပါစို့ကျွန်တော်တို့ဟလာ905ခါခွေးလိုမျိုးဟလာ60ကြောက်ကကြီးလိုမျိုးငိမ့်စုစီလိုမျိုးဖြစ်ရင်တရင်သမားရတဲ့တာဝန်ရှိသူတွေမေးတယ်ဆိုတော့အဲ့လိုမျိုးတာဝန်ရှိသူတူကသူတို့နဲ့ဒေတာပေါ့နယ်မြေတိုင်းဒေတာကြီးပဲဖြစ်ဖြစ်ကျွန်တော်တို့ပြည်တော်စုပဲဖြစ်ဖြစ်ပြည်နယ်ပဲဖြစ်ဖြစ်ဖြစ်နေတဲ့အချိန်မှာပေါ်လာတဲ့ကိစ္စရတစ်ခုပေါ့တရင်သမားတွေကမေးလို့သူကတခုခုပြောလိုက်ရင်အဲ့ဒီလိုပြောလိုက်တဲ့ဟာကတရားသူကြီးတွေအတွက်ဘယ်လိုခေါ်မလဲဆရာလွမ်းမှုမှုသွားဖြစ်သွားစေတလား
အဲတခုတော့ရှိတာပေါ့လေမီဒီယာကလည်းပဲအမှန်တန်ထက်မြက်တဲ့ဟိုကရန်ရီယာတခုဆိုတော့မီဒီယာတွေရဲ့ဥစ္စာကိုလည်းပဲသတိမထားသဘောမထားဂရုမထားတော့မရဘူးပေါ့လေသို့တော်လည်းပဲအဲ့ဒီမီဒီယာတွေဟာကိုဂရုထားတာတဲ့ကျွန်တော်တွေ့ကြုံရတာတော့တရားယုံကျုပ်လိုဟာမျိုးတွေနောက်တစ်ခါတိုင်းတရားယုံလိုဟာများသောပြတရားယုံကျုပ်ကအဲ့ဒီလိုအမှုမျိုးတွေဆိုလို့ရှိရင်ယုံချင်းတိုင်းလည်း report လုပ်ရတယ်။ဘာဖြစ်နေလဲတိုးတက်မှုဘာလုပ်တယ်ညာဖြစ်လို့လဲအဲ့လိုတောင်းတယ်တရားလည်းပို့ရတယ်။အဲ့လိုပို့နေရတာကိုသူတို့ကိုကြောက်ရွံ့စေတာပဲလေ။အဲ့တော့ဟိုဘယ်လိုပြောရမလဲဆိုတော့အုတ်ချိုးရတာဝင်မဖြစ်ဘူး။အဲ့တရားစီအတွင်းမှာပဲဘရားဖြစ်အောင်ဖြစ်စီတဲ့အမအားတွေကိုလာလောက်ထားတဲ့ဟာမျိုးတွေတွေ့ရတဲ့အခါမှာလွတ်လပ်တဲ့တရားစီရင်ဖြစ်တယ်ဆိုတဲ့ဥစ္စာပေါ့။များစွာတန်တရားဖြစ်เสียကောင်းတယ်ပေါ့လေ
။ဟုတ်ကဲ့။လက်ရှိနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်ကဒီတရားကြီးလောကကလေးကသွားတဲ့ဝိုင်းရှိနေလို့ကျွန်တော်တို့ပြောရမယ်ရှိနေကြည့်ကြောက်ပေါ့နော်ဆင်နော်။ဥပဒေကြောင်းလည်းကျွမ်းကျင်တဲ့တရားစီရင်ပိုင်းလည်းကျွမ်းကျင်တဲ့သူသမ္မတဖြစ်ပြီးနောက်ပိုင်းမှာလည်းပဲဒီတိုင်းဒေသကြီးနဲ့ပြည်နယ်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့တဲ့အချိန်တိုင်းမှာတရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဟိုတလောကဆိုရင်ဟလာလူတွေကြောင်းမှာစိတ်ဝင်စားဖြစ်နေအမှုတွေနဲ့ပတ်သက်လို့သူကပြောလိုက်တဲ့အပြောင်းအလဲတွေလည်းဖြစ်သွားတာရှိတယ်။ဆိုတော့လက်ရှိသမရဦးဝင်းမြင့်ရဲ့တရားစီရင်ရေးပိုင်းဥပဒေပိုင်းလှုပ်ဆောင်ခြင်းနေတဲ့စိတ်ပေါ့နော်ဆရာ။အဲဒီလှုပ်ဆောင်ခြင်းနေတဲ့စိတ်ကတရားစီရင်လောကအပြောင်းအလဲဖြစ်လာဖို့အတွက်ရောင်ကြီးဘလောက်လောက်များရှိလဲဆရာ
။ကျွန်တော်ကတော့ရောင်ကြီးဒီမကတော့ဘူး။တော်တော်ရာဂိုင်းနှုံးအားဖြင့်ဆိုရင်ကိုအများကြီးပေါ့နော်။ရခိုင်နှုံးပြည်နီပါတမရာကြီးပေါ်ယုံကြည်တယ်သူ့ရဲ့တမရာကြီးရဲ့စူးစမ်းအထုံးမှုတွေလှုပ်ရှားနေပုံတွေဟာကျွန်တော်အမှန်တရားအားတက်တယ်ဒါကြောင့်အောင်ရထွေးအမှုတွေဆိုလို့ရှိရင်လည်းပဲဒီတိုင်းပဲเนาะနောက်တစ်ခါထိုးနည်းတူပဲအဲကျွန်တော် 11 media အမှုတွေမှာဆိုလည်းပဲ စောစောဝန်မားနေတယ်ဆိုရန်ကုန်တိုင်းဝန်ကြီးကိုထောက်ပြတယ်ဒါကြီးကျယ်တဲ့ထင်ရှားတဲ့ကိစ္စတွေပဲနောက်အလားတူပဲတရားစီရင်တဲ့ပတ်သက်လို့ဘာဖြစ်လို့တရားစီရင်ရေးဒီမှာအခုတရားအမှုတွေကြန့်ကြာနေတာလဲဆိုတော့လုပ်တဲ့အခါမှာအတရားသူကြီးတွေနဲတော့ပါဆိုတော့ထက်ခတ်ဘာကြက်မရှိဘူးဘာကြက်မရှိရင်ထပ်ချပြီးမယ်ဆိုတော့အများထိပေါ်လေစိတ်ဝင်တစားဖြစ်လာတယ်နောက်မျက်ခြေမပြတ်လဲပဲတရားတမနာကြီးတက်လာပြီးတဲ့နောက်ပိုင်းမှာတရားယုံကျုပ်ကလှုပ်ရှားမှုတွေလှုပ်ဆောင်ချက်တွေပုံမတွက်လက်လာပြီးတော့ဟလာတော်တော်လေးမြန်ဆန်းလာတာတွေ့တွေ့ရတ
ယ်ဟုတ်ကဲ့ဒါကတော့တကယ်ဝမ်းသာစရာတဲ့မှာပဲဆရာတရားဆရာကိုယ်တိုင်ဝါရင်တရားလူတော်ရှိနေတူအနေနဲ့ဒါကိုအကောင်းကောင်းကောင်းဒီအပြုဘောကောင်းအကောင်းမြင်နေဆိုတာလူတွေတွေ့လက်ဝမ်းသာစရာဒါပေမဲ့တကယ်လက်ပြုတ်ပေါ့ဆရာဒီလောက်ကြီးပျက်စီးနေတဲ့ရန်တရားကြီးဒီထက်ပို့ပြီးတော့ဟလာခတ်တော့တွက်လေးပို့ပြုတ်ပြင်လာနိုင်အောင်ဆိုရင်ဘာတွေလို့အဲ့လိုပြုတ်ပြင်လာနိုင်ဖို့ရမှာဘလို့အတားအဆီးတွေရောရှိနေလဲဆရာတမန်ကြီးကိုယ်တိုင်ကဒါကိုစန္ဒရှိတယ်ပြောလဲပြောတယ်ဆိုတာတောင်မှပေါ့နော
်ကျွန်တော်ကတော့ဟိုအခုကျွန်တော်ပြောမယ့်ဥစ္စာကတော့ဟိုအချို့ကရှင်းနေတယ်ကတော့ဟိုတချို့ပညာရှင်တွေကတော့ဟာခက်ခဲတယ်မဖြစ်နိုင်ဘူးပြောတယ်ပေါ့တချို့လူတွေဝေဖန်တယ်ဆိုတော့ကျွန်တော်တို့ကဝက်ရှော့တွေအချိန်ချင်းထိုင်းပြီးပြီတမန်ကြီးရှူလဲအခုကျွန်တော်ပြောမယ့်အကြောင်းအရာကိုပဲတမန်ကြီးရှူကိုကျွန်တော်တို့ကတရားဝင်တင်ပြပါပါအဲ့ဒါပါလဲဆိုတော့ဂျူရီစနစ်ကိုကျွန်တော်တို့ကျင့်သုံးရမှာဖြစ်မယ်တပားတိုင်းစနစ်နေရာတော့ဘလို့မှမျောလင်းချက်မရှိဘူး။ဘာလို့ဆိုအီးသွေးတွေရာလဲကြတယ်။လက်ပေးလိုက်ယူတွေရာလဲဘလို့မှ230ပြက်လာတာကြီးကိုဒီတနည်းနည်းနဲ့ဘလို့မှလှုပ်လို့မရဘူး။သူကဂျူရီမှာလှုပ်မဲ့လူတွေကိုသူစည်းရင်းကောက်ထားလို့ရတယ်။ဒါဗိုလန်တီးယားပဲ။ဘာမှပစလဲပေးနေကြမလို့။ဒါစေတောက်ဝန်တောင်ထမ်းဆောင်တာပဲ။သို့တော့မြန်လဲမြန်သွားပဲ။ဘာလို့ဂျူရီပါရဲဆိုလို့ရှိရင်သူဂျူရီလူကြီးရဲ့တခြားတာဝန်တွေလည်းရှိသေးတယ်ကော။သူ့အကြာကြီးစစ်နေလို့မရဘူး။ဒါကြောင့်အမှုတွေကမြန်လာမယ်။နောက်တစ်ခါဒီတပားတိုင်းတရားသူယူပဲ။ဝိုက်ပံ့ပိုးပေးမှာသူ့ဖြုတ်ပြီးမှာမဟုတ်ဘူး။တော့ဥက္ကဋ္ဌဖြစ်မယ်ကျန်တဲ့လူတွေကဟောပြောဆိုရင်ဒါလက်ရှိတရားစီရင်စနစ်ကိုလည်းကြပြောင်းမပြောင်းလည်းမဖြစ်စေဘူးဝိုင်းပြီးတော့ပန်ပိုးပေးတဲ့စနစ်နဲ့သွားမှာပဲတရားစီရင်ကအောင်မြင်မယ်လို့ကျွန်တော်တို့ဒီလိုအကြံပေးချင်ပါတယ်ဒီလည်းလည်းပြောပါဆရာ
ရှင်နေကြီးဦး